တရုတ်မြန်မာနယ်စပ်ခြေဆိုင်တိုင်းဒါလနဲ့ကန်တပ်ဖွဲ့တွေနဲ့တရုတ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တို့တရုတ်နိုင်ငံကူမင်းမြို့မှာအပြစ်ခတ်ရဲစဲငင်းကြေးလုပ်ငန်းစဉ်အပေါ်သဘောထားတို့နဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြပါတယ်။လက်ရှိတိုက်ပွဲတွေပေါ်ဆောင်နေတဲ့တိုင်းဒါလနဲ့ကန်တွေအနေနဲ့အစိုးရကြားဆောင်ရွက်ပေးနိုင်တဲ့ခြေညွှန်းတွေကိုလည်းတရုတ်ကိုယ်စားလှယ်ကကန့်လန့်ခဲ့တာပါ။ဒီကြောင့်ပြည်စုံကိုမှတ်သိမိထက်ကစူးစီးတင်ဆက်ထားပါတယ်ရှင်။
တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်စွန်းကော်ရှန်နဲ့တရုတ်မြန်မာနယ်စပ်အခြေဆိုင်မြောက်ပိုင်းစီရီမဟာမိတ်အဖွဲ့ကိုယ်စားလှယ်တွေကူမင်းမြို့မှာတွေ့ဆုံခဲ့ကြတာပါ။လက်ရှိလောက်ကင်ဒေသတိုက်ပွဲတွေအဆုံးသတ်ဖို့အပါအဝင်27ရာစုပင်လုံညီလာခံတည်ရေးမတည်ရေးတနိုင်ငံလုံးအပြစ်ရစားချုပ် NCA ပေါ်သဘောထားတို့ကိုနှစ်ဖက်တို့ဆွေးနွေးခဲ့ကြတဲ့အကြောင်းမြောက်ပိုင်းစီရီမဟာမိတ်အဖွဲ့ဝင်ရခိုင်လက်နက်ကိုင်တပ်ရဲ့စေဦးစီးချုပ်ဗိုလ်မှူးချုပ်ဒေါက်တာညိုထွန်းအောင်ကအခုလိုပြောပါတယ်
။သူတို့ဖြစ်တော့ဒီမတ်လ6ရက်နေ့မှာကျွန်တော်တို့ဒီလောက်ကကိုဒီမြောက်ပိုင်းမှာမတပ်ဖွဲ့တွေအနေနဲ့ဟိုမလွေးမချောင်သာတဲ့အနေအထားတစ်ခုမှာလက်ခဲရတဲ့အနေအထားနဲ့ပတ်သက်ပြီးတဲ့အချက်ရယ်ပြီးရင်ဒီ27ရာစုပင်လုံညီလာခံကိုဟိုတက်မလားမတက်မလားတက်ဘူးလားအန္တဆက်တီးရစုပင်လုံးညာခံရဲ့အခြေခံသဘောဥပမာဘလို့သဘောထားရှိတယ်လေရဲ့အဲနောက်တစ်ခုကတော့ဒီ NCA စာချုပ်ရေပေါ့နော်ပြီးရင်ဒီကျွန်တော်တို့ဒီပန်ခန်းလွန်ခဲ့တဲ့ရသက်တပတ်တွေထဲကဟိုကျင်းပပြီးလုပ်ပြီးတဲ့ပန်ခန်းညာခံပေါ်မှာသဘောထားရဲ့အဲအချက်လဲအဲ့လိုမျိုးတော်တော်များများရဲ့
မြောက်ပိုင်းမှာမင်းအဖွဲ့နဲ့တီးတန့်တွေးဆောင်ခဲ့တယ်လို့ UWS ရဲ့ဝလက်နက်ကိုင်အဖွဲ့နဲ့လည်းမြန်မာဆိုင်ရာတရုတ်အထူးကိုယ်စားလှယ်တို့မနေ့ကတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။တိုင်းသောလက်နက်ကိုင်တွေနဲ့အစိုးရတပ်မတော်တို့ကြားဆောင်ရွက်ပေးနိုင်တဲ့ကိစ္စတွေကိုလည်းတရုတ်ကိုယ်စားလှယ်ကကန့်လန့်ခဲ့တယ်လို့ AA အဖွဲ့ရဲ့စေဦးစီးချုပ်ဗိုလ်မှူးချုပ်ဒေါက်တာညိုထွန်းအောင်ကပြောပါတယ
်။ဆိုတော့ပေါင်းမှုတရားအမျိုးအနေနဲ့နလာလို့ဟိုဆိုပြန်တော့လေအဲဖြစ်ကောင်းဖြစ်နိုင်ပါတယ်ဘာလို့ဆိုတော့သူပြောတဲ့အထင်းမှာလေဥမာဒီနောက်ပိုင်းမှာမိုက်အဖွဲ့အနေနဲ့ဒီအစိုးရဖက်ကအပုဂ္ဂိုလ်တွေနဲ့တွဲဆုံမယ်ဆိုလို့ရှိရင်ခင်ဗျားတို့သူတို့နဲ့ဆက်တွေ့တဲ့အဲရှင်နေရှိသလားမရှိဘူးဆိုလို့ရှိရင်လည်းအဲသူဒီမစ္စတာဆွန်တို့အနေနဲ့ကူညီပေးရမလားအကူညီပေးဖို့အတွက်လည်းသူတို့ဘက်ကအစဉ်သိရှိသလိုတကယ်လို့အစိုးရဘက်ကဆန္ဒရှိလို့ကျွန်တော်တို့ကိုတွဲဆုံရှင်တဲ့စိတ်ဆန္ဒရှိမယ်ဆိုလို့ရှိရင်လည်းအဲသူတို့တွေနဲ့ကူညီဖို့အစဉ်သိရှိသလိုတကယ်လို့လိုအပ်လို့ရှိလို့ဟိုခင်ဗျားတို့ဒီတရုတ်နိုင်ငံမှာပဲဖြစ်ဖြစ်နေတဲ့အရှင်ပြည်တန်တော်တဲ့နေရာတစ်ခုမှာတွေ့ဆုံမယ်ဆိုရင်လေသူတို့ဘက်ကအုံညီပေးဖို့အစဉ်သိရှိတယ်အဓိကကတော့ဒီမြန်မာပြည်အေးလက်ရှိဖြစ်ပေါ်နေတဲ့ပြဿနာကိုငြင်းငြင်းချမ်းချမ်းဖြေရှင်းဖို့အတွက်လူလူလာလာရှိတယ်ဆိုတဲ့ပုံစံမျိုးကိုသူတို့ပေါ်ပြပါတယ်ဆိုတော့ပေါင်းကူတထားပုံစံမျိုးအနေနဲ့ပြောမယ်ဆိုရင်လေပြောလို့ရပါတယ
်မြန်မာငင်းချမ်းရေးလုပ်ငန်းစဉ်မှာတရုတ်ဘက်ကထဲထဲဝင်ဝင်ပါဝင်ဆောင်ရွက်လာမယ့်အနေအထားရှိနေတယ်လို့မြန်မာရေးချွင်းချင်သူဒေါက်တာလာကျော်စောကသုံးသပ်ပါတယ
်ဒေါ်စုကအခုဘာပဲဖြစ်ဖြစ်တမရော်နဲ့ပြည်သူလူထုအကြတမရော်နဲ့တိုင်းရင်းသားတွေအကြကိုသူကဆက်သွယ်ပေးနေတာလေအဲ့ဒီအခွင့်ကောင်းကိုယူပြီးတော့အဲမိမိတို့ရဲ့ဟိုစစ်တမ်းရတွေကိုပြန်သွင်းရင်သူတို့အတွက်ဂုံတိတ်ခအရှိဆုံးအကောင်းဆုံးအလုပ်ဖြစ်မှာပဲ
တရုတ်ဆိုရဘက်ကတရုတ်စစ်တပ်ပြုရင်ပြောင်းလဲမှုပုံစံတွေကိုမြန်မာဘက်ကိုတိုက်တွန်းနေတာတွေလည်းရှိနေတယ်လို့ဒေါက်တာလှကျော်စောကပြောပါတယ
်ဟိုတရုတ်ကလည်းသူကိုင်နိုင်မမြလမ်းနေနဲ့ဝင်းကိုင်မှာပဲနဲ့တူပါတယ်ကြည်ရတာအဲ့တော့ဗမာတံပရောအနေနဲ့ကလည်းဟိုဂုံတိတ်ခါရှိဆုံးနိုင်တဲ့လမ်းဟာဒီလားမယ်ရှိတယ်လေအဲ့ဒါကိုသဘောပေါက်လာဖို့တော့တရုတ်လည်းကြိုးစားနေတာပဲဘာဖြစ်လို့လဲဆိုတော့ तू ကတရုတ်တပ်မတော်မှာလည်းပြဿနာတွေတပုံကြီးလေ तू ကအဲ့ပြုရင်ပြောင်းလဲရေးတွေအများကြီးလုပ်ရတာလေအဲ့တော့အဲ့ဒီဟာတွေကို तू ကဥပမာတွေပေးပါတွေပေးနေပြောနေတာတွေတော့ရှိကြပြပမာစစ်တပ်ကပြုရင်ပြောင်းလဲရေးကိုလည်းကျွန်တော်တို့တရုတ်တပ်ကပြုရင်ပြောင်းလဲရေးတွေကိုစာနမူနာယူပြီးလုပ်နေပါတယ်လို့ဘာလို့တော့ပြောနေတာတွေတော့ကြားတယ်
တရုတ်မြန်မာနယ်စပ်အခြေစိုက်လှုပ်ရှားနေတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့၄ခုကိုစုဖွဲ့ထားတဲ့မြန်မာပြည်မြောက်ပိုင်းစီရေးမဟာမိတ်အဖွဲ့ဘက်ကတော့မြန်မာနဲ့နီးစပ်တဲ့တရုတ်လိုနိုင်ငံကြီးတနိုင်ငံပါဝင်လာတာကငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်ကောင်းမွန်တဲ့လက္ခဏာတစ်ရပ်ဖြစ်တယ်လို့ပြောဆိုကြောင်းပါရှင်